ဒေသရဲမှာနယ်စပ်ဖြတ်ကျော်တိုက်ခိုက်မှုတွေတိုးလာနေတာကြောင့်နိုဝင်ဘာလတည်းပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာကျင်းပမဲ့ဒေသဆိုင်ရာထိပ်သီးဆွေးနွေးပွဲကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတက်ရောက်မှာမဟုတ်ကြောင်းအိန္ဒိယကအင်္ဂါနေ့မှာကြေညာခဲ့ပါတယ်။ကက်ရှမီးယားဒေသကအိန္ဒိယစစ်အခြေစိုက်စခန်းတစ်ခုအကြမ်းဖက်တိုက်ခိုက်ခံရပြီးစစ်သား18ယောက်သေဆုံးခဲ့ရတဲ့အတွက်ပါကစ္စတန်နိုင်ငံကိုတဏမန်ရေးရာထိကျန်ဖြစ်အောင်ကဘာတဝန်းလှုပ်ရှားသွားမယ်လို့ဝန်ကြီးချုပ်မိုဒီပြောကြားခဲ့ပြီးရပိုင်းကြမှာပဲဒီဆုံးဖြတ်ချက်ကိုကြေညာခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုကိုပါကစ္စတန်အခြေစိုက်စစ်သွေးကြွအဖွဲ့တွေကလှုပ်ဆောင်တာလို့အိန္ဒိယဘက်ကပြစ်တင်ပြောဆိုခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံကြားမှာတင်းမာမှုတွေကြီးထွားလာတာဖြစ်ပါတယ်။ပါကစ္စတန်ဘက်ကတော့ဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်မှုမရှိဘူးလို့ညှင်းဆန်ထားပါတယ်။